ဘာဝတယံဇာတဆိုတာရင်းနှံတဲ့သဘာဝဓာတ်မွေလို့နေတိုင်းလဲသုံးချက်ချင်းလည်းငင်းလဲသုံးရတာမျိုးနေတိုင်းမလိုအပ်ပေမဲ့လူတွေတံမိုးထားတာပေါ်မူတည်တဲ့ကြောက်တံပရမညာကြောက်စိမ့်စတာမျိုးတွေရှိပြီးဒီလို twin threat တယံဇာတဟာအစားထိုးလို့မရပေမဲ့ဗြိတိသျှကိုလိုနီကစ်ကကျင့်သုံးခဲ့တဲ့စီးစနစ်တွေအတိုင်းလိုက်နာရင်တတော်ဆိုတာအစားထိုးနိုင်တဲ့တယံဇာတရဲ့လို့ပညာရှင်တွေကအကြံဉာဏ်သတ်မှတ်ပါတယ်အချို့ကလည်းတတော်ဆိုတာဘာမှအနှံထားတဲ့မွေပင်မွေရင်သဘောမျိုးဖြစ်ပြီးအရင်းကိုတရားမှမပွန့်ပဲ့စေဘဲမွေရိုးထုတ်ယူသုံးရတဲ့သဘောမျိုးပဲလို့တင်စားပါဗျ။ဆိုလိုရာကငိုရှင်ရင်ဆွဲတတော်တွေကိုစနစ်တကျထုတ်ယူတဲ့နီးကိုသုံးတဲ့အပြင်ခုတ်သွားတဲ့နေရာမှာတစ်ပင်ပုံမှန်ပြန်စိုက်တဲ့အခါရှိတဲ့တော်တွေပြုံးမသွားဘဲပုံမှန်ထုတ်ယူသွားနိုင်တာဟာမွေရိုးစားတဲ့သဘောမျိုးဆိုတဲ့ဥပမာမျိုးပြောတာပါ။ခုလလလလဗမာပြည်မှာကျောက်စင်းတွင်လုပ်ငန်းရှင်ကြီးတွေစုပေါင်းစုံပြစ်တဲ့မြေစာပုံပြိုကျတဲ့အတွက်လူရာနဲ့ချီသေဆုံးရတဲ့အမှုကြီးပေါ်ပေါက်လာတဲ့အခါငကောကတိထားတဲ့လူဝကြီးအုပ်ကျောက်စင်းလုပ်ငန်းနဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုအကြီးကျယ်ဆက်ဆက်နေတာပို့လို့ပေါ်လွင်လာပြီးအစားမထိုးနိုင်တဲ့တယံစာတောက်တွေမြ мян ဆန်းဆန်းဆုံးရှုံးနေရပြီလို့ပြောကြပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်တာဝန်ရှိသူတွေကတော့ခုသေဆုံးသွားတဲ့လူတွေဟာနေထိုင်ခွင့်လည်းမရှိရည်မစေးကြောက်ရှာခွင့်လည်းမရှိတဲ့နေရာတွေမှာလာရောက်နေထိုင်ရှာဖွေစားတောက်တာလို့ပြောပါတယ်။ဒါပေမဲ့မြေစာပုံအောက်ပြစ်သွားသူတွေကိုစာနာစိတ်နဲ့ကူညီရှာဖွေပေးနေတယ်လို့လည်းပြောပါတယ်။တကယ်တော့အနေနဲ့အရရကရည်မစေးကြောက်လာရှာဖွေလုပ်ကင်စားတောက်ရသူတွေဟာကုမ္ပဏီကြီးတွေကပြစ်ထားတဲ့အမိုက်ထဲကကြောက်ကိုလာရှာတာပဲဖြစ်ပါတယ်။ရည်မစေးကြောက်ရှာသူတွေဟာအရာရှိအရာခံတွေလည်းမဟုတ်ဆရာဝန်တွေအင်ဂျင်နီယာတွေလည်းမဟုတ်ကုမ္ပဏီပိုင်ရှင်တွေလည်းမဟုတ်တမန်လက်လုံလက်စားတွေပဲဖြစ်ပြီးသူ့အရသူ့ဒေသမှာကောင်းကောင်းမွန်မွန်ပြည့်ပြည့်စုံစုံနေထိုင်စားသောက်နိုင်ရင်ဒီအရဒီဒေသကိုလာရောက်နေထိုင်ရှာဖွေစားသောက်ကြမယ့်သူတွေလည်းမဟုတ်ကြပါဘူး။ကချင်ဒေသခံတွေကတော့အရင်တုန်းကဘယ်သူမဆိုတနိုင်တပိုင်းလာတူးနိုင်တဲ့ကြောက်စင်းကြီးဟာကုမ္ပဏီပိုင်းတွေဖြစ်သွားပြီးအနာမကတ်နိုင်တော့တဲ့အတွက်ရင်မစစ်ကြောက်ရှာရတဲ့ဘဝရောက်သွားတာလို့ပြောပါတယ်။ကမ္ဘာမှာဒီလိုပြန်အစားထိုးလို့မရတဲ့တယံဇာတတွေကိုမြန်မာနိုင်ငံမှာလို့ရသမျှအကုန်တူးယူလို့မရှိပဲသဘာဝပတ်ဝန်းကျင်မထိခိုက်အောင်ဂရုစိုက်ကြပါတယ်။စွန့်ပစ္စည်းတွေကိုလည်းသတ်မှတ်ထားတဲ့စီမံစည်းကမ်းနဲ့အညီနီးစနစ်တကျစွန့်ပစ်ကြတာပါ။ဖခင်မာရောဥရုချောင်းနဲ့မြေစာတွေပြစ်နေလို့မြစ်ကြောင်းပြည့်ရတယ်လို့ဘူမိဗေဒပညာရှင်တူကပြောပါတယ်
။သဘာဝပတ်ဝန်းကျင်ပစ္စည်းကတော့အရန်ကူများပါတယ်တတော်ကူများတယ်။အဲ့ဒီအတွက်လည်းဒါမှဒီသဘာဝပတ်ဝန်းကျင်ဒါဒီတော့ထိန်းသိမ်းတာမျိုးတပင်းနေဆိုင်တာမျိုးပေါ့နော်။အဲဒါတခုမှမလုပ်ဘူး။နောက်တော့ပြင်လဲအောင်ပြောရရင်ဒီကုမ္ပဏီတွေကစွန့်ပစ်နေတာဒီဥပချောင်းနဲ့ဥပြောင်းနဲ့အတွက်ကတော့ဥပချောင်းကစွန့်ပစ်တိုင်းရည်ကြီးရတာမျိုး။ဒါတော့ဒီကခံရရည်ကြီးလာပြီးမပေါင်းတော့ချောင်းကအရင်ပေါ်သွားတယ်။အဲရည်ကောင်းကောင်းမရှိတော့ဘူး။အဲ့တော့ဒူဒီပေါ်ရီအရွာရီမျိုးတွေတည်းမှာဒီအကြီးကျယ်ဝင်နေတယ်။အဲ့ဒီတပ်နာရီကခါကန်ဒီကန်နဲ့ပြစ်တင်နေတာကြရတာပေါ့
ဥရုချောင်းနဲ့ပြစ်တော့ချောင်းပြက်မြေပေါ်သွားပုံမြန်တော့မြေစာဘုံကြီးဖြစ်အဲ့ဒီမြေစာဘုံပြိုတော့လူသိဆိုတာမျိုးဖြစ်ရတာပါပေတထောင်လောက်မြင့်နဲ့စွန့်ပြစ်မြေစာဘုံပြိုကျတာဖြစ်ပြီးဒီလိုပုံရင်စင်းမြန်စည်းကမ်းတွေရှိတယ်ဆိုတာကိုတတူတွင်ပညာရှင်ဦးစောမုံမြင့်က
ဒီလိုမျိုးမြေစာပုံလို့ရှိရင်သတ်မှတ်ထားအမြင့်ရှိရတယ်ပြီးတော့သူ့ကိုခိုင်ခန့်တဲ့အသားစီးလောက်ထားပေးရတယ်အခုသူတို့ပုံထားတဲ့ဥစ္စာပေရာနဲ့ချီမြင့်လိမ့်မယ်ပုံထားတဲ့မြေပုံနဲ့မှလည်းသူတို့မသိတဲ့ရေတွေစီးဝင်ဝင်နေလိမ့်မယ်ဒီတတုသူ့ကိုမြေစာဖယ်ပြီးတော့မြေစာသတ်စွန့်ပြတဲ့နေရာမှာပညာရှင်တွေရဲ့ဒီဇိုင်းတွေပုံစံတွေသူတို့မသုံးခဲ့ဘူးအမှန်တတုဝင်ဝိထာဏအနေနဲ့သူတို့လည်းအလွတ်လွတ်လို့ရှိရင်စာကြွချုပ်ရတယ်စာကြွချုပ်မှဒါကြီးပါတယ်ဒေးအန်တရကင်းရှင်းရဲ့လိုက်ဆောင်ရွက်ရမယ်အစီအမံဆိုရှိတယ်အဲ့ဒါတွေကိုမလိုက်နိုင်ဘူးလိုက်နိုင်မှုရှိမရှိဆိုစစ်ဆေးတဲ့ပိုင်းရလဲအားနေတယ
်တကယ်လို့သာရှေးရုံးကလို့တနိုင်တပိုင်းပဲတူးမယ်ဆိုရင်ရင်မစေးကြောက်ရှာသူတွေဒီလိုမြေစာပုံကိုလာရှာစရာမလိုပဲအဖို့တန်အေးသွေးကောင်းကြောက်တွေလဲမြေစာပုံနဲ့ကြေမွမနေပဲအလုံးလိုက်ရှိနေနိုင်ပါတယ်လက်ဖက်ကောင်းစားခြင်းရင်ပလောင်အတက်နှေးရမယ်ကိစ္စမှာခုရေရင်းတူခုရေကြီးတောက်ချင်တဲ့လောဘနဲ့မဟုတ်တဘာဝကြောက်စိမ့်တောင်တွေကိုဆက်ရန်တရားကြီးတွေနဲ့နဲ့တစ်ထက်နဲ့အောင်မတူးခင်ဒိုင်နမိုက်နဲ့ခွဲပစ်တာလို့KDNG ကရှင်ဖွံ့ဖြိုးတိုးတက်ရေးကိုယ်ရေးအဖွဲ့ကစာကြီးကပြောပါတယ်
။မိုင်းတွေပေါက်ခွဲမှကျုပ်စိမ့်ရှာတယ်လေ။လွန်2ဆက်ကတခါပေါက်လို့ရှင်ဆက်6ပေပေနဲ့10ပေ50တခါပေါက်လို့ရှင်အပေါက်50တရားတရက်ကို3ချိန်လောက်တာမနက်4နာရီလောက်မှအပေါက်50တော့ပေါက်ထားတယ်။မ ိုင်းခွိုင်းတာပေ90လောက်တော့အသေးပါထုတ်ချင်မွားပြီးသားဖြစ်တယ်တမင်းစားချင်းမတိုင်ခင်အားလုံးပြန်ကြောက်စင်းချတာကော်ထုတ်လိုက်တယ်စက်ကြံတရားတော်ကြီးရဟန်နဲ့လုံးတိုက်တော့ PC 2000 back port ရောက်တယ်အရင်တော့300နေရာဆိုတော့တော်တော်ကြီးတယ်ထင်တယ်အခုက PC 3000 PC 2000ကြီးတဲ့ back port နဲ့ကုန်တယ်အနည်းနဲ့တမင်းစားချင်းနားမယ်အဲ့ဒီမိုင်းဖောက်ခွိုင်းတဲ့လူတွေကအပေါက်ပြန်ဖောက်ပဲနောက်တစ်ခါကြောက်စင်းချတဲ့လူတွေမြေစာကိုလည်းလူတင်းစားချင်းမှာမိုင်းပြန်ထောက်ခွဲတဲ့နောက်တင်းစားပြည်ထောင်ပြန်ရှာလိုက်တယ်အဲ့ဒါပြန်ကုံရောမနေ့ကပြင်90နေ့နေ့ချင်းမှာပြင်90ပုံသွားတယ်ညနေပိုင်းတစ်ခါလူတွေအားလုံးပြန်တင်းစားချင်းဆိုလို့ရှိရင်ခါပြန်ထောက်ခွဲတယ်ညဆိုင်သမားတွေပြန်သွားလုပ်တယ်လုံးဝနားချင်းကိုမရှိတော့တာညဆိုင်နဲ့ဆိုင်မနော်မအားမလားသူတို့လုံးမှဒီတဘာဝတရားစတာတစ္စည်းကိုလုံးဝညံ့ညံ့ဆန်းဆန်းကုံအောင်ချုံတဲ့ဘောဖြစ်တယ်
ပြောရရင်ဒါရီဟာပညာရှင်တွေပြောတဲ့ပြန်လည်အစားထုတ်လို့မရတဲ့တွင်းထွက်သဘာဝတရားဇာတ်တွေကိုထုတ်ယူနေတာလည်းဖြစ်ပါတယ်ရှင်။